အချင်းပြည်နယ်မြစ်ဆုံရေကာတာစီမံကိန်းကြောင့်နေရက်ရွှေ့ခံရတဲ့ကြေးရွာသားတွေကသူတို့မူရင်းဒေသမှာပြန်လည်နေထိုင်အခြေချခွင့်ပြုဖို့ဒီကနေ့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အချင်းပြည်နယ်မြစ်ဆုံရေကာတာစီမံကိန်းရဆိုင်ဖို့အတွက်လည်းမြစ်ဆုံရက်မှာသဘောထားဆန္ဒထုတ်ဖော်ပြီးတင်းတာရှင်းလင်းပွဲတရက်လည်းလုပ်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးတော်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဦးသိန်းစိန်အစိုးရလက်ထက်ကယာယီရက်ဆိုင်ထားတဲ့မြစ်ဆုံရေကာတာတိဆောင်ရေးအစီအစဉ်ကိုလက်ရှိအစိုးရအသစ်လက်ထက်မှာပြန်လည်မစတင်စေဖို့ရည်ရွယ်ပြီးဒေသခံပြည်သူတွေကဒီကနေ့မေခနဲ့မလိခမြစ်ဆုံကမ်းခြေမှာဆန္ဒထုတ်ဖော်ပြီးတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီဆန္ဒထုတ်ဖော်တောင်းဆိုပွဲကိုဦးဆောင်စီစဉ်သူတဦးဖြစ်တဲ့ဒေါ်ကြာခွန်ကအဓိကဒေသခံတွေရဲ့လူလားချက်ကိုအခုလိုပြောပါတယ
်။အာမြစ်ဆုံစီမံကိန်းချက်သိမ်းပေးဖို့နော်။ပြီးရင်ကျွန်တော်တို့ဒေသခံတွေငိုမူရမူလနေရတို့လူလဆာနေခိုင်ပိုင်ခွင့်ရရှိအောင်ပေါ့ကျွန်တော်တို့သဘောထားဆန္ဒတွေထုတ်ပြန်နေတတင်းစာချင်းလင်းပွဲလုပ်တာဆယ်နိုင်မှစပါလိမ့်ဆန
်းဆန္ဒထုတ်ဖော်ပွဲမှာဒေသခံတွေရဲ့သဘောထားကိုလည်းထုတ်ပြန်ခဲ့တယ်လို့ဒေါ်ကြာခွန်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့မြေဆုံဒီတာဟာပချင်းမြုံနယ်စုရီရဲ့တန်ဖိုးမဆက်နိုင်တဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့မြေဆုံရေကတာကိုလုံးဝချက်သိမ်းဖို့အတွက်ဒီလူအလုံးနဲ့လက်တွဲဆန့်ကျင်ပြီးလှုံ့ဆော်သွားမယ်နောက်တစ်ခုကဒေသခံဒီသူများရဲ့ငကိုမူလနေရမှာပြန်လဲတည်ထောင်နိုင်ဖို့ ਨੇ နော်ကိုယ့်ရဲ့ဒေတာဖြစ်တယ်ဆိုကိုပိုင်ဆိုင်သွားဖို့ကြိုးစားသွားမယ်။မြစ်ဆုံရေကတာစီမံကိန်းကိုရာတက်ပိုင်းရဆိုင်ဖို့ဘတော်မှနောက်ထပ်မလုပ်ဖို့ပေါ့နော်အစိုးရအဆက်ဆက်ကိုဆက်လက်တိုက်တွန်းသွားမယ်။ဒေတာခံဒီသူများရဲ့သဘောထားစံတမပါနဲ့ကိုယ်လေးမြင်တာမှုမရှိတဲ့ဒီပြည်စီမံကိန်းကိုများကျွန်တော်တမတို့ကလက်ခံမှာမဟုတ်ဘူးပေါ့အဲမျိုးသဘောထားထုတ်ပြန်ချက်၅ချက်ကိုပေါ့ကြေညာထားပါမယ
်မြစ်ဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင့်ထည့်ဖော်ခဲ့ပြီးစီမံကိန်းဒေသအတွင်းမှာရှိတဲ့ကျေးရွာတွေကိုနေရာတစ်မှာပြောင်းရွှေ့စေခဲ့တာကြောင့်ဒေသဂံတွေဟာနေရာတစ်မှာလုံခြုံစားတောက်ဖို့လေယာဉ်မြေအခက်အခဲတွေတွေ့ကြုံရပါတယ်ဒီစီမံကိန်းကိုလုံးဝရပ်ဆိုင်ကြောင်းကြီးညာနိုင်ရင်တော့ဒေတာကံတွေဟာမူလဒေတာမှာပြန်လည်လုတ်ကင်နိုင်လိမ့်မယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခန်းကပြောပါတယ
်။လွန်ခဲ့တဲ့အချိန်ညောအခုလက်ရှိအချိန်ညောဒီဒေတာခံရဒီပတ်ဝန်းကျင်မှာအကောင်းအောင်အလုပ်လုပ်လို့မရဘူးပေါ့။အဲသူတို့ပိုင်းနေနေနေလို့လည်းသူတို့လုတ်ပိုင်းခွင့်မရှိသေးဘူး။ဒါကြောင့်လူထုအနေနဲ့တင်တာတဲ့အပိုင်းတွေရှိတယ်။ဒါကြောင့်ရှင်းရှင်းလင်းလင်းနဲ့ဒီဟာကိုထုတ်ဖော်မယ်ဆိုရင်တော့ဒီဒါခဏရလဲဒီဒါကိုသွားပြီးမှငါကဒီမှာလောက်သားနိုင်မဲ့အခြေအနေမျိုးဖြစ်တယ်အခုတော့အခက်ခဲနဲ့ကြုံနေရတယ်အခုတချို့အရာတွေကဒီကြောင်းရွှေ့တဲ့နေရာမှာအခက်ခဲခဲနဲ့နေရတဲ့ပုံစံမျိုးဖြစ်တယ
်မြစ်ဆုံစီမံကိန်းစတင်ခဲ့တဲ့နောက်ဒေသခံလူမှုအတိုင်းအဝိုင်းနဲ့သဘောပတ်ဝန်းကျင်ကိုထိခိုက်နစ်နာနိုင်တယ်ဆိုတော့စန့်ကျင်ကန့်ကွက်တာတွေရှိခဲ့တဲ့နောက်2011ခုနှစ်မှာသမရဦးသိန်းစင်ကသူ့အစိုးရတက်တန်းကာလအတွင်းမှာရပ်ဆိုင်ထားခဲ့ပါတယ်။လက်ရှိအစိုးရတက်လာပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ကြောင့်ဆွေးနွေးပြောဆိုတာတွေရှိလာခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့အစိုးရတက်ကအာရီမြစ်စုံမြစ်ဝိုင်းဂျီအာလျက်စစ်စီမံကိန်းတွေကိုလေးလာစီစစ်သုံးသပ်ရေးကွန်ဖရင့်ဖွဲ့စည်းပြီးဒီစီမံကိန်းတွေဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာနိုင်ငံတကာစံသတ်မှတ်ချက်တွေပြည်တွင်းဥပဒေတွေနဲ့ကန့်ညီမှုရှိမရှိသုံးသပ်ဖို့ပြင်ဆင်နေပါတယ်။ဒီကွန်မရှင်ရဲ့သုံးသပ်မှုပထမအစီရင်ခံစာကိုဒီနှစ်နိုဝင်ဘာလအတွင်းမှာသမရစီကိုတင်ပြဖို့တက်မှတ်ချပါတယ်။ဒီအစီရင်ခံစာရဲ့သုံးသပ်ချက်ပေါ်မှာမူတည်ပြီးစီမံကိန်းကိုဆုံးဖြတ်ဖွယ်ရှိနေပါတယ်။ဒီစီမံကိန်းကိုလုံးဝရပ်ဆိုင်ပြစ်မယ်ဆိုရင်တော့စီမံကိန်းအတွက်လက်ရှိကာလအထိရင်းနှီးထားတဲ့အမေရိကန်ဒေါ်လာတန်းရှိရာကိုပေးလျော်ရမယ့်သဘောရှိပါတယ်။စီမံကိန်းကိုအကောင့်ထည့်ဖော်မယ်ဆိုရင်တော့တနစ်ကိုအခွန်ငွေအမေရိကန်ဒေါ်လာတန်း900ရရှိပြီးမြစ်ဆုံကထွက်မဲ့လျှက်စစ်တပ်အားဆေးရခိုင်နှုန်းကိုလည်းမြန်မာနိုင်ငံကအခမဲ့ရရှိမှာဖြစ်ပါတယ်။အခုလက်ရှိအနေအထားအတိုင်းဆိုင်းငံ့ထားမယ်ဆိုရင်တော့တရုတ်ကုမ္ပဏီဘက်ကယင်းနှီးမြှုပ်နှံမှုအတိုးငွေတနစ်ကိုအမေရိကန်ဒေါ်လာတန်း900နှစ်စဉ်ဆုံးရှုံးနေမှာဖြစ်ပါတယ်။